အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာကိုအိမ်ပြီးတော့မှအင်္ဂါနေ့ကလက်ခံတွေ့ဆုံခဲ့ပြီးဂါဇာကိုခီးသွွားလုပ်ငန်းတွေအဖြစ်ပြောင်းဖို့ပြောလိုက်ပါတယ်။ဒါပေမဲ့ဂါဇာကပါလက်စတိုင်းတွေကိုလက်မခံရင်ဂျော်ဒန်နဲ့အီဂျစ်ဘလိုတခြားအာရဗ်နိုင်ငံတွေကိုပေးထားတဲ့အမေရိကန်အကူအညီတွေဖြတ်မှာမဟုတ်ပါဘူးလို့ပြောပါတယ်။တနင်္လာနေ့တုန်းကတော့အဒီလိုအကူအညီဖြတ်ဖို့ဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။ဂါဇာကနေပါလက်စတိုင်းတွေကိုဂျော်ဒန်နဲ့အီဂျစ်နဲ့တခြားအာရဗ်တိုင်းပြည်တွေကလက်ခံဖို့အမေရိကန်သမ္မတထရမ့်ကလူသိရှင်ကြပြောခဲ့တာကိုဂျော်ဒန်ကပယ်ချထားခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေမီးတဲ့အခါမှာတော့ဂျော်ဒန်ပြည်ကတိတိကျကျဖြေချမသွားခဲ့ပါဘူး။ကင်ဆာဖြစ်တဲ့ဂါဇာကကလေး 2,000 အထိလက်ခံမယ်လို့တော့ပြောခဲ့ပါတယ်။ဂျော်ဒန်မှာပါလက်စတိုင်းနှစ်သန်းကျော်ကရှိနေပြီးသားပါဇာဂါအာလုံစနေနေ့မွန်းတဲ့ချိန်ထိဟားမတ်စ်ကပြန်မလို့ရင်အပြည့်ရသဘောတူစာချုပ်ကိုဖျက်လိုက်ဖို့အမေရိကန်သမ္မတထရမ့်ကပြောခဲ့တာကိုလည်းဂျော်ဒန်မြင်းနဲ့တွေ့ဆုံရမှာထပ်မံပြောခဲ့တယ်လို့ AP သတင်းကဆိုပါတယ်